ဒီကနေ့ကြားရောက်တဲ့243ချိန်မြောက်အမေရိကန်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူတမူထူးခြားစွာကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်။အစဉ်အလာမဟုတ်ပဲစီရေးပြပွဲနဲ့သမ္မတကိုယ်တိုင်မင်ကွန်းပြောမဲ့အစီအစဉ်တွေပါဝင်တဲ့ဒီနှစ်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကျင်းပမယ့်အပေါ်အမေရိကန်ပြည်သူတွေရဲ့အမြင်တချို့ကိုတော့ကိုရဲမင်းထွန်းကစူးစီးတင်ပြပေးပါမယ်ရှင်
။ဇူလိုင်လ၄ရက်နေ့မှာကြားရောက်တဲ့ဒီနှစ်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူဘဲတမူထူးခြားစွာကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။တင်တဲ့အမျိုးသားနေ့ The Citizen အထိမ်းမှချစ်တဲ့ပွဲအခမ်းအနားကိုပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူတက်ရောက်ပြီးအားကျခဲ့တဲ့သမ္မတထရမ့်ကဒီနေ့အမေရိကန်လွတ်လပ်ရေးနေ့မှာချစ်တဲ့ပွဲတွေစီးရဲပြပွဲတွေကိုပါထပ်သွင်းကျင်းပမယ်အပြင်သူကိုယ်တိုင်ကလည်းမိန့်ခွန်းပြောဖို့စီစဉ်နေပါတယ်။ကနမကျင်းပခင်တည့်ရက်လို့ဝါရှင်တန်ဒီစီမြို့တော်အတွင်းအခမ်းအနားကျင်းပမယ့်နေရာအနီးအနားမှာတင်ကားတချို့ကိုမြင်တွေ့နေရပြီဖြစ်ပါတယ်။ခုကြားတဲ့အတန်ကတော့ဝါရှင်တန်မြို့တော်အတွင်းတင်ကားတွေရှေ့ပြောင်းနေရခြားထားတဲ့အတန်ဖြစ်ပါတယ်။ဒါကိုရက်ကြည့်နေတဲ့ကာရီကဒီနေ့လွတ်လပ်ရေးနေ့အခမ်းအနားပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်။ Well, I think it's way over the top this year. I'm not
ဒီကတော့ဒီနေ့အခမ်းအနားကတိတ်ချဲကားပြီးလှုပ်လိမ့်မယ်လို့ကျွန်မထင်တယ်။ဒေါ်နယ်ထရမ့်တို့ခေါ်တဲ့အတ္တများတဲ့လူတစ်ယောက်ကသူ့ရဲ့အတ္တကိုထုတ်ပြမယ်ဒီလိုပွဲမျိုးတွေအခွန်ထမ်းပြည်သူတွေရဲ့ပတ်စံတွေသုံးမှာတော့ကျမသဘောမကျဘူး
။ TV တင်ဆက်သူတူဖြစ်ခဲ့ဖူးပြီးမှ Republican နိုင်ငံရေးသမားဖြစ်လာသူဒီပွဲကိုစီစဉ်နေတဲ့သမ္မတထရမ့်အပေါ်အခမ်းအနားကျင်းပမယ်အတိုင်းဒါကုန်ကြစည်းနဲ့ပါတီဆွဲတွေကြောင့်ဝေဖန်သူတွေကမုံမြတ်တဲ့လွတ်လပ်ရေးနေတဲ့ဝါရှင်တန်ရဲ့ဘက်နှစ်ဖက်ကွဲနေတဲ့နိုင်ငံရေးကိုသွတ်သွင်းဖို့ကြံစီနေတယ်လို့ဆွဆွဲနေကြပါတယ်။ပုံမှန်ကြည့်တဲ့ပွဲနဲ့မီရှူနီပန်းတွေဖောက်လို့ရှိတဲ့ဝါရှင်တန်ကလွတ်လပ်ရေးနဲ့အခမ်းအနားကိုနိုင်ငံတော်ကပြည်သူရာထောင်ပေါင်းများစွာတက်ရောက်ကြပါတယ်။သမရမိန်ကွန်းပြောတာကိုနားထောင်ဖို့အတွက်ဖိတ်ကြားတဲ့အထူးလက်မှတ်တွေကိုလက်ခံရရှိထားပြီးဖြစ်တယ်လို့လည်း Republican နိုင်ငံရေးအုပ်စုတွေကပြောပါတယ်။တန်ချက်ကတင်ကားတွေရောဝါရှင်တန် DC ကလမ်းပေါ်မှာမြင်တွေ့ရတဲ့ Florida ကအလဲလာတဲ့ခီးသွာ Steve Covin ကသူ့အမည်နဲ့အခုလိုပြောပါတယ
်။ It being Independence Day, I suppose
လူလိုက်ရင်းနဲ့စစ်တာနဲ့အညီလူလိုက်ရင်းအတွက်တိုက်ပွဲဝင်ခဲ့ရတဲ့စင်ရေးရှုတော့အမြင်နဲ့ကြည့်ရင်တင်ကားနဲ့လူလိုက်ရင်းနဲ့လိုက်ဆက်နေတယ်လို့ထင်ပါတယ
်။တဘူထူးခြားစွာကျင်းပမယ်ဒီနေ့လူလိုက်ရင်းရဲ့အခမ်းအနားနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဖြစ်သူကိုဇာဝင်းမောင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါခဲ
့။ကျွန်တော်အမြင်ကတော့အမေရိကန်ကဘာပေါ်မှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုပါပဲလေဒုတိယကဘာစစ်ပြီးကြတဲ့အဲတော့အခုချိန်မှာအီရန်နေရိုင်းနဲ့လက်တင်မှာမှုရှိတယ်အခြားနိုင်ငံတွေကလည်းအရင်ကတော့တရုတ်တို့ရုရှားတို့ကလည်းစီးပြအခမ်းအနားရှိရဆိုတော့ဒီအချိန်မှာသူ့အနေနဲ့အမေရိကန်ရဲ့အင်အားကိုပြန်ပြီးတော့လူတွေတတိယစီကိုပြတာပဲပေါ့နော်။အဲအင်အားအကြီးဆုံးဖြစ်တယ်ဆိုတဲ့ဟာကိုသူကပြတင်တာပါပဲ
။ဒီမိုကရက်တွေကတော့နိုင်ငံရေးဟောပြောပွဲလုပ်ဖို့အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးနေတယ်လို့သမ္မတထရမ့်ကိုဆွဆွဲနေတယ်လို့ရုပ်သံဌာနကတရင်ဝေဖန်သူတို့ကလည်းအမေရိကန်စစ်တပ်ကိုနိုင်ငံရေးအယူအဆသွေးနေတယ်ဆိုပြီးသူတို့ရဲ့စိုးရိမ်ပူပန်မှုကိုထုတ်ဖော်ပြောဆိုနေကြပါတယ်။အင်ဂျီတော်ကတော့သမ္မတမင်ကွန်ဟာမျိုးချစ်စိတ်ကိုပဲအလေးထားပြောကြမှာဖြစ်ပြီးနိုင်ငံရေးအကြောင်းမပါဘူးလို့လည်းဆိုပါတယ်။ဝါရှင်တန် DC ကလင်ကွန်အမတ်တရအဆအဦးရှိမှာဒေသဆန်တော်ချိန်ညနေ6နာရီမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာကြည်တက်ကဘရက်လီအမျိုးအစားတန်ချက်ကရင်တွေ M1 Abrams တင်ကားတွေပါဝင်မှာဖြစ်တယ်လို့ဝေဟင်မှာတော့ B2 Stealth ပုံကျဲလေယာဉ်တွေ F-35 နဲ့ F-22 တိုက်ပွဲဝင်လေယာဉ်တွေနဲ့ V-22 လေယာဉ်တွေနဲ့အတူ American သမရစီးတဲ့ Marine 1ရဟတ်ယာဉ်နဲ့ Air Force 1 Boeing လေယာဉ်ကြီးလည်းပါဝင်မှာဖြစ်ကြောင်းပါခင်ဗျာ